မင်္ဂလာပါခင်ဗျာဒီနေ့တည်းရလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံအပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းပြင်လာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးတော့မှာပါမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်ဆိုတဲ့ဆွေးချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားဆွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သေးတဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါဖော်ဝင်ဖြစ်တဲ့အတွက်ဟိုစုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်တာလည်းရှိပါတယ်ဆိုတော့နိုင်ငံတကာကဒီလိုဥပဒေကြောင်းအရဖိအားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များကလည်းအားပေးရတယ်ရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရေးအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘလောက်ထိဖြစ်နိုင်ခြေရှိသလဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးတန်တမာရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ဥပဒေပညာရှင်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့လူခွင့်ရေးရှင်တွေကြီးဖြစ်တဲ့ဦးသိန်းသံဦးဖြစ်ပါတယ်နောက်တူကတော့အာရှလူခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမွန်းလင်းဦးကဆိုတော့နှစ်ယောက်စလုံးလဲလေလိုင်းမှမှာရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုရေဝီယာတုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အတွက်ပေါ့လေဥပဒေကြောင်းအရမြန်မာနိုင်ငံအနေနဲ့ဘလို့စိန်ခေါ်မှုမျိုးတွေကြုံရနိုင်လိမ့်မယ်လို့ရေဝီယာများတုံ့တက်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဟို ICJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့နော်ဒါတခုပြီးတော့ပေါ့ဒါကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးရဲ့တရားဒီ World Court လို့ခေါ်တရားရင်ဖြစ်တယ်ဒီပေါ်မှာတင်ခါတာမကောင်းဘူးပြ ICC နဲ့ဆိုးတယ်ဒီကောင်ကဒါဒါ state party ဆိုတော့ဘာလို့လဲဆိုတော့ဒီ1948ဒီကုလသမဂ္ဂအဖွဲ့ကြီးပေါ်ပေါက်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကဒီဒီဟိုဘက်က ICJ ရဲ့ statute မှာပါစာချုပ်မှာပါဝင်တဲ့ဖွဲ့ဝင်ဖြစ်တော့စီနောင်မှုပိုရှိတာပေါ့နော်ပိုရှိပြီးတော့ဓာကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တိုင်းပြည်ရဲ့ပုံသိက္ခာထိခိုက်တယ်နောက်တစ်ခါကိုကြံနေပေါ့နော်ဟိုနောက်ဆက်တွဲကျူးဆက်တွေကအများကြီးရှိတယ်အဲ့ဒီကိစ္စကတော့ရှင်ကျွန်တော်တို့ခတ်တယ်ပဲခတ်ပေါ်ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါ့ဆွဆွဲခံရတော့ကဖြစ်ခဲ့တာမဟုတ်ဘူးမရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ပဲနဲ့စနစ်တကျပဲနော်ပေါ်ပေါက်လာတဲ့အချက်တွေနောက်ဆက်တွဲအကျိုးဆက်တွေကိုညှော်ပန်းပြီးတော့ဥရီနဲ့အပြီးပဲတတိတိကျကျထူကြည်ဖြစ်ရှင်တင်တယ်လို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဦးအမြင်ရောခင်ဗျအခုကျွန်တော်တို့ဒီ ICJ မှာတရားဆွဲလိုက်တဲ့ကိစ္စဟာကျွန်တော်တို့ဥပဒေကြောင်းအရဘယ်လိုစင်ကုန်မှုတွေကြုံရနိုင်တယ်လို့များသုံးသပ်နိုင်မလဲခင်ဗျ
ဥပဒေကြောင်းအရကတော့နိုင်ငံတကာယဉ်ကျေးမှုတလီထုံးတမ်းညာပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်နာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေအရဆက်မှတ်ထားတဲ့စီမံစည်းကမ်းညီလိုက်နာဖို့လိုတော့ပါနော်အဲ့လိုလူတဲ့အခါမှာအစောကပြောသလိုမျိုး ICJ ကနေပြီးတရားစွဲခံရတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပွားကြတဲ့ကိစ္စရဲ့ဒီပေါ်မှာမူတည်ပြီးတော့ရေးယူဆောင်ရွက်ကြတာတော်တော်များပါတယ်အဲ့တော့လူပုဂ္ဂိုလ်တူချင်းအနေနဲ့ရေးယူဆောင်ရွက်တာကတော့ဒီ ICC ပေါ့နော်အဲ ICT ပေါ့အဲ့ဒီလိုမျိုးဥပဒေတွေကနေပြီးတော့ဆောင်ရွက်ကြတာလေးများတယ်အဲ့တော့ဒီ international code of justice မှာတရားစွဲခံရတဲ့အတွက်နိုင်ငံအတွက်တော့သိက္ခာကျတာပေါ့ဗျာနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှိရစရာဖြစ်တယ်နောက်တကမလူအပ်ပဲနဲ့ဖြေရှင်းရမယ်ကိစ္စတွေတော်တော်များများပေါ်လာမယ်ပြည်အပြည်မှုတွေရင်ဆိုင်ရမယ်စတဲ့ဥဒါတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်တို့ကတော့စမ်းမြင်ကြပါတယ်
โอเคสรุปดีตะเกลุเมีย ICJ ก็ช้องနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရင်ရောနောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်လဲ
အဲ့ဒီလိုမျိုးช้องနိုင်ရေလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှာမဟုတ်ဘူးဗျ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေရအောင်မိနိုင်ပြီးမယ်ဆောင်ရွက်ပြီးမယ်တဲ့လိုက်နာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအသင့်ပြေသွားမယ်ဒီမျိုးရှိပါတယ်အစောပြောတဲ့မျိုးအနိုင်ရှင်ဆုံးဖြတ်ကြည့်ကြည့်တော့သူ့မှာအပြစ်ပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာအခုတကယ်လို့သာ ICJ ကစစောကကိုမင်းလင်ကိုပြောသလိုပေါ့လေတစုံတရာအဆုံးဖြတ်ပေးမယ်နောက်ပြီးတော့ဒါတွေကိုဟိုအထူးရှင်မြန်မာနိုင်ငံဆိုမြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုတတ်မှတ်လိုက်မယ်ဆိုလို့ရှင်ဒါတွေကို ဟိုမလိုက်နာခဲ့ဟိုမလိုက်နာနိုင်ဘူးဆိုရင်ရောနောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
ဟိုဒီကောင်ရောင်းရဲ့အဲ့ဒါICTR ဒီစုချက်ချက်ကကျွန်တော်တို့ utilization ကိုစဉ်းတိုင်းနဲ့သုံးမျိုးရှိတာပေါ့နော်စဉ်းတိုင်းနဲ့သုံးမျိုးရှိတယ် content charge utilization ပေါ့ဗျာဒါအရင်းပွားတဲ့ဟာအရင်းပွားတဲ့ဟာဒီကတော့ incidental utilization ဆိုတာကကျတော့ဒီဖြစ်စီဖြစ်ရဒီပုံကလည်းဇတိစတူဒီလိုမှဖြစ်တဲ့အင်းပွားမှုဖြစ်တယ်ဒါဇတိရချက်ကတော့ဒီ advisory opinion ပေါ့ဒါတော့ TV ရဲ့ပြီးလာကိုဒါကတော့အပေါ်ကြီးတွေကဒီကတောင်းတဲ့ဥပဒေပြဿနာတွေပေါ်မှာအထင်မြင်ချက်ပြီးရကိစ္စဆုံးဖြတ်ချက်ပြီးတာပေါ့။ဒါပြီးကကျွန်တော်ဒီပထမပိုင်းမှာကျွန်တော်ကြုံရတော့နော်။ပထမတွေကကြုံမှုနဲ့ဆိုတော့ဒီပြည်တို့ကျွန်တော်တို့ဒီမှာဆုံးဖြတ်ချက်ချလို့ ICG ရဲ့ဟာကိုဒီကျွန်တော်တို့ party တစ်ခုကမလိုက်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ကိုရောက်။ဒါနဲ့ Security Council ရောက်ပြီနဲ့ Security Council ကလည်းပဲဖိုးဆဲအုံချရတော့ဒီလိုတော့မရဘူးလေ။အဲ့တော့ပထမဒီ decision ကကျွန်တော်တို့က consent နဲ့သွားတာ။အပြင်းအပြင်းတော့မှတစ်ဖက်သဘောတူညီနေသွားတာဆိုတော့ဟိုတကယ်တကယ်ဥပဒေပြဿနာရနောက်ဆက်တွဲနေတယ်မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါလေးနဲ့တိုက်ကြီးကအချက်အကျအကျိုးနဲ့ဖြစ်ပြီးတော့ဆွတ်ဆွဲချက်ကြီးကဂျင်းဆိုင်ပေါ့နော်တကယ်ဒီလူသားဘာလို့ဒီလိုလုပ်တာဖြစ်တယ်ဆိုတော့အဲကြီးကတော်နာဇီကတလားတို့ဘာလို့လဲတရဏဇာတဲ့ရဝန္တာတို့ရဏဇာဖြစ်သွားပြီးရင်ကျွန်တော်တို့ဘောမှာနောက်ကဒီနိုင်ငံတကာဖွဲ့စည်းတွေကစန့်ချင်နေလာမယ်အဲ့တော့ဒါကအဲ့လိုပေါ့ရင်းနှီးနှုန်းနဲ့မျိုးဒါကြမယ်ဆိုတော့သူ့ဝိုင်းဆိုင်ကမလူလာအပ်တဲ့ပြဿနာတွေတန်တမာဆိုင်ရာအချက်အလက်အကျိုးနဲ့ဖြစ်မှုတွေဟိုကယ်ဖြစ်လာနိုင်တယ်ဥပဒေရောင်းရတော့ဘုံလေးကောင်ပြရလေဝင်ပြီးတော့လုံးလို့ရမယ်နေတာရှိပါဘူ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရီလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးရင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဟုတ်ဆွေးနွေးကြတာရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ကနေပြီးတော့အစင်းစင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအလုံးရဲ့ဂုဏ်သိက္ခာကိုထိခိုက်လာလို့ဖြစ်ပါတယ်။တကယ်တော့ဒါဘယ်သူမပြုတ်မိမိမူးလို့ဆိုရပါမယ်။အနဲ့ထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲ။တကယ်ဖြစ်ပုံကတော့ချက်တော်အနေနဲ့ငရုတ်သီးအစိမ်ပေါင်းပြီးလို့နှစ်ဦးစလုံးတွဲပြီးအထောက်ခံရတာဖြစ်ပါတယ်။အဲ့လိုထောက်ခံတော့အခုတော့ဘူးဆက်ဘူးလောင်ဖြစ်နေရတာပေါ့ဗျာ။နိုင်ငံတကာရဲ့အမြင်သဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာတက်ဆိုင်ရာတာဝန်ရှိရဲ့အားနည်းချက်ချုပ်နှိမ့်ချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလွန်ကျွံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်။အထူးသဖြင့်ဒီ Universal Declaration ကိုလည်းအပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာဇာတ်မ်းပါအချက်အလက်တော်တော်များများကိုချိုးဖောက်နေပါတယ်။ချိုးဖောက်လဲချိုးဖောက်ခဲ့ပါတယ်။အဲ့ဒီကြီးညာဇာတ်မ်းပါအချက်တွေကတော့ဥပမာအပိုက်၁အပိုက်၄၃၅၉၃၅၃၈၂၀၂၁ဒါတွေကိုကြီးညာချင်းသိတာနိုင်ပါတယ်။ပြည်သူများအားလည်းသိရှိဖို့လိုပါတယ်။မိုးရိုးပြေးတာကိုထလန့်နဲ့ကာလို့မရနိုင်ပါဘူး။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါတယ်။ဒီကြတဲ့လို့ဆိုလိုတာကိုရင်းစာနားလည်ဖို့ရှိဖို့လိုတယ်လို့ပြောတာပါ။နောက်တစ်ခုကအာဂရိတရားလေးပါးကင်းစင်နဲ့ဆန္ဒဒေါသဗျာမောဟတရားတွေကင်းဝေးပြီးတော့ဆောင်ရွက်ခြင်းအပြင်ပြည်သူလူထုရဲ့လွတ်လပ်မှုလုံခြုံမှုနဲ့ငြိမ်းချမ်းသာမှုကိုပေးနိုင်မှာဖြစ်တယ်လို့ပြောရင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးလာညွန့်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ဒီဦးလာညွန့်ဆွေးနွေးသွားတဲ့အထက်တွေကအချက်တစ်ချက်ကိုကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဆွေးနွေးစေချင်ပါတယ်။ဆောစောဦးလာညွန့်ထောက်ပြထားတဲ့အချက်တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်။ဒီအဲ့နဲ့ထွင်ရမှာဟိုပေါ့စင်နေပေါ့ရတဲ့အဖြစ်ကိုရောက်သွားတာပေါ့လေဆိုတော့ကျွန်တော်တို့ဒီလောက်ခြေနေသည့်ဟိုနိုင်ငံတကာဒီဥပဒေတွေနဲ့ဒီနိုင်ငံတကာဟိုတရားရေးအဖွဲ့အစည်းတွေကအရေးယူမဲ့အဆင့်ထိရောက်ခဲ့ရတာဘာကြောင့်လဲကိုမင်းလုံအရင်ဆွေးနွေးပါလားခင်ဗျာ
ကဲဒီရခိုင်ရဲ့နောက်ခွဲချာမော်နော်ဒီဘင်္ဂါလီတွေစပြီးတော့ပြဿနာဖြစ်တဲ့ဥတိန်စိန်တို့လက်ထက်ကရေယာတစ်ခါစပြစ်ပြီးနောက်တစ်ခါဒီဆိုတာတက်လာတဲ့အခါကျတော့တခါတက်ဖြစ်တယ်အဲ့လိုနှစ်ခေါက်ဖြစ်တဲ့အချိန်မှာဒီဥသာပေါ့နော်လက်နက်ကင်အင်အားစုတွေကနေပြီးတော့အင်အားလုံးဂျုံသုံးဆွဲတွေပုံပြီးတော့ဆွဆွဲချက်တွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကလည်းအခုတရားစွဲဆိုတဲ့အဖွဲ့ကြီးတွေမှာကလည်းယူသားမှုမရှိတာတွေကျွန်တော်တို့တွေ့ရတယ်ဒါကြောင့်လည်းဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘသူတွေကဖန်တီးရလဲဆိုတဲ့အချက်ကိုလုံးဝပုံမထားတဲ့အချက်ကတော်တော်သိဝင်သားဖို့ကောင်းတယ်။တော့ဒီအာစာစံဖက်တီဝင်ပြီးတဲ့အတွက်ရေကင်းစခန်း30ကျော်ကြရတယ်။ဒူရီတော်တော်များများပြည်တယ်။က ချိန်တူရောက်ပြီးရဆက်ရခက်ခံရနေဆိုတဲ့ကိစ္စရဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥစ္စာတွေမှာလူရေအာမမောင်းနှင်ခံရတယ်သူတို့ရွာပင်တွေကစီတယ်ဆိုတဲ့ဥစ္စာတွေပဲပါတာဖြစ်တယ်အတိုးတော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နဲ့ကင်ရသူဖွဲ့ကနေပြီးတော့တမတော်ကနေပြီးတော့အင်အားကြုံသုံးသွဲလို့လူတွေသိကြတယ်တမတော်ကလေအရေးယူပြီးပြီးတယ်ဆိုတယ်လို့ပြောတယ်ဤလေကြီးညာတယ်သို့တော်လည်းပဲအဲ့ဒီလိုအရေးယူပြီးပြီးတာကဝင်လင်းမြင်သာမှုမရှိဘူးနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြီးအောင်ထားပြတာကြီးမတွေ့ရဘူးဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နောက်ပြီးတော့တခါဒီလုပ်ငန်းတွေမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့ဟိုထိပ်ပိုင်းခေါင်းဆောင်ကြီးတွေကိုလည်းအရေးယူပြစ်ပေးလိုက်တယ်ဆိုတာကဇာဝင်ကနေအနာပြေးလိုက်တယ်နေပြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရန်အင်အားတွေမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတော့တတ်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရန်အင်အားတွေမှာတော့အခုချိန်ကြီးဆက်လက်ရှိပြီးတော့လာကစားနေတော့တာဝန်ထမ်းဆောင်နေတော့မှာလားဆိုတော့အမြင်ကြီးကအခုလိုတဖြည်းဖြည်းနဲ့တဝင်းဝင်းနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလွင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုတွေအားနည်းရာနေအခုအခြေထိဆက်ရတယ်ဆိုတော့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာ
ပါဒီဟာနဲ့ချက်လက်တူဒါပေမဲ့ဟိုအဓိကကြတယ်ခုနကတည်းကဒီလိုပေါ့ဗျာဟိုဆွဆွဲတန်နေတញ្ញញံဖြစ်လာတဲ့အခါကျတော့ဆွဆွဲတန်ကလည်းကျွန်တော်တို့တိုင်းပြည်မှာ1948လွတ်လပ်ရေးပြည်တွင်းစစ်ဖြစ်ကြတဲ့ကဒီမြင့်90ကျော်လောက်ဆွဆွဲချက်တွေကကြားတယ်အခုမှကြားရမှာဒါရခိုင်ကိစ္စမှာကလည်း UIC ကဒီရခိုင်ကိစ္စမှာသူဒီသူအမျိုးသားတွေနဲ့ပတ်သက်လို့ပြောလာလို့ပေါ့ဗျာတော့ချမ်းပြည်နယ်မှာလည်းကျွန်တော်ကြားတာပဲကချင်ပြည်နယ်မှာလည်းကြားတာပဲဒါမျိုးကြီးကြားခဲ့တာပေါ့ဗျာဒီမှာကျူးနေပါဘူးဟိုဒါကြက်တနာကဒီစစ်တမ်းရောက်လာတဲ့အချိန်မှာကုလသမဂ္ဂကဖက်ဆိုင်နီမရှင်လာတယ်နော်ဖက်ဆိုင်နီမရှင်လာတဲ့အခါကျတော့ဒင်းနာကဦးပေါင်းကူညီရမယ်စာဒင်းနဲ့လက်ရှိတုံးပိတ်တော့ဒင်းနဲ့လက်မခံဘူးအဲ့ဟိုဝန်ဒီပေးသွားတဲ့ဒီအကျိုးဆက်ကိုပြည့်ရည်လင်းလင်းကြောတာဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝန်တာလေးကျွန်တော်စဉ်းစားလို့မရဘူးကိုကကျူးလွန်တာဟုတ်ဒါကျွန်တော်ဘက်ကကိုယ်ကိုယ်ဒုံပိတ်ရင်းတာမဟုတ်ဘူးဒါလည်းညနေကောင်ရွေးရတာမရှိဘူးတက်ကြတဲ့ချောင်းမှာမိမိရှုပ်ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ရင်ဘာကြောက်ကြရရှိလဲဗျာတိုက်ကြည့်တဲ့ဝင်အစ်စ်ခံလိုက်ပေါ့အဲ့လိုအစ်စ်မခံဘူးဆိုတဲ့အခါကျတော့တစ်ဖက်ကပြောစရာတွေတိုက်ရှိတာအဲ့လိုအစ်စ်မခံဘူးကိုဖါကိုပေါ်ဘူဟီယာနာကောမရှင်ဖွဲ့ရအစုံပိုင်းကောမရှင်နေကိုတဘောနဲ့ကိုဖွဲ့ကြတယ်ဒါကိုတိုင်းကြည့်တဲ့မှာကိုသားဖြစ်တဲ့ကိစ္စအဖေးကစုံမှန်းစရာမျိုးပေါ့ဗျာအဲ့လိုအခြေအနေကနိုင်ငံကပဲကြီးနေပါ့မယ်တကယ်ကတော့အဲ့ဒီလိုပေါ့ဖြစ်စင်နေပါတယ်လို့ဝင်ရောက်စစ်ခံရရမှာပေါ့ဟုတ်လားကိုကဒီတခြားလူကြီးကတော့ဘယ်မှာကျွန်တော်တို့အသိစိတ်ကဘာမလို့ခုခုတွေညီလိုက်တာအဲ့ဒါလို့ပြောလို့ရှိရင်အစ်စ်ခံအဲ့ဒီလိုအစ်စ်မခံတဲ့အတွက်အနဲ့ထွင်းရမှာပေါ့စင်နေဆင်းတဲ့အတွက်နဲ့အဆင့်ပြောက်လာတာတကယ်တမ်းညီပူပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ဒုက္ခဆောင်ရမယ်ဒါကတော့ကျွန်တော်တို့စစ်ဖြစ်တဲ့နေရာမှာနော်ခုနဆရာမြင်းလုံးပြောတဲ့ဘက်ကလည်းဝင်တိုက်တယ်အဲဒီရက်ဆန်တော့လေကြောက်ကြအောင်တိုက်ခဲ့တယ်ဒီစားမယ်ဒီဘက်ကပြန်တာပဲတိုက်ကြတယ်သူလီသေးလိမ့်မယ်အဲအဲ့ဒါဓမ္မတရားသားတွေပါကြတာဗျာရှိမှုကရှိပါလေရှိလို့ရှိရင်တရားစုတွေနဲ့ရေးယူထားဖို့လိုတယ်ဖုံးတာကိုကြရတယ်လို့ဒီလူတွေကကိုယ်ဝန်ထမ်းတွေကပုံသက်ပြင်းပြင်းရှိတာတလို့ရပါဗျာရှင်ကြီးတဲ့လူအဖွဲ့ဒီမှာတော့အဲ့ဒီလိုလုပ်လို့မရဘူးနိုင်ငံစင်းနဲ့ကျန်တဲ့အဝင်လုပ်လို့မရဘူးအဲကျွန်တော်တို့ကဒီမှာဒီလိုဥည်ရှိရအတက်မတော်ဆို1959ခုတက်မတော်ဥည်ရှိဒီဥည်ရှိဒါနဲ့မယူစကဝေးဥည်ရှိတင်လို့ရတယ်အဲ့လိုတင်ပြီးတော့ပေါ်ပေါက်ရေးယူပါအဲ့ဒီလိုတိုက်ပွဲနဲ့တက်စီစုပ်ပိတ်ပြီးတော့ခုနကမှလည်းပူပေါင်းဆောင်ရမှုမဲ့ကြနေအကျိုးကျေးဇူးကခုနောက်ဆက်တဲ့ပြဿနာကျွန်တော်မြင်တယ်အဲ့လိုဒီနေ့မှာကျွန်တော်တန်လျရတော့ရှိပါတယ်ဘာကြောင့်လဲဒီကိစ္စတွေတာဝန်ဆန်ဆောင်ရတဲ့လူတွေဟာအဓိကကြတဲ့လူတွေဟာဟိုအရင်အစေဆိုးရတစ်ခက်တည်းကအဲ့ဒီလူတွေရဲ့တကယ်ကိုလက်ယုံဒီလက်ကင်တုတ်ပြီးဖြစ်ခဲ့တော့အဲ့ဒီလူတွေပြန်ဆုံးပြီးတဲ့အခါမှာဒီလူတွေကများတိုက်ပြီးကြက်နာကိုမကြည့်ကြအောင်လုပ်နေသလားဘယ်လိုကြံပေးသလားကျွန်တော်တကယ်ရှိပါ့မယ်
ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဓာတ်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လက်ရှိပါတယ်အခု Facebook ကနေဓာတ်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လို့လည်းဖော်ပြခြင်းပါတယ်တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှာသူကတော့စစ်တပ်ရဲ့လူရွက်ကအတော်ဆိုးပါတယ်တရားစွဲတာကောင်းပါတယ်ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစရာမရှိပါဘူးဆိုပြီးတော့သူတန်တရားကိုပြောသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနောက်ထပ်တရားဆွေးနွေးမဲ့လူတယောက်ကိုလှည့်ပေးခြင်းပါတယ်သူကတော့မြန်မာနိုင်ငံကိုတန်းမောင်ပါကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးသူတို့အဖေကွားပေါ်သူတို့ကဲ့ကောပြီးတော့စုံစမ်းမဲ့စစ်ဆေးမဲ့ဆိုပြီးတော့ဘာမှလည်းပြပိုင်းမှာအတောင်နဲ့မခေါ်ခဲ့ပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါကြောင့်နိုင်ငံကတရားဆွေးရဆိုတော့ဟိုသူတို့ရောမကောင်းလို့ပေါ့တော့ဒီရခိုင်ရထွက်ပြေးတယ်ရခိုင်ရကိုယ့်ရကိုမိချို့ပြီးတော့ထွက်ပြေးတယ်ပြောတယ်အဲ့ဒါဟိုမှာအဲ့ဒီဒုက္ခတွေမိချို့တဲ့ပုံကအမဟိန္ဒူကလာအုပ်ထုတ်ဆောင်ပြီးတော့ပါဝါဆောင်ပြီးတော့ဟိန္ဒူဒုက္ခတွေစကားနဲ့မှတွေ့တယ်အဲ့ဒါဟို NLD ရဲ့ပြည့်ရတဲ့အဲ့ဒီလေဘာလို့အရေးကြီးကြတော့တိုင်ကအရေးကြီးရမှာလားမတိုင်တဲ့ပုံစံဒီလိုကဟိန္ဒူဖြစ်တယ်ဘာလို့ကိုယ်တိုင်ရောက်ဆောင်ပြီးတော့ကိုယ်ကမိရှုပ်ပြီးတော့နိုင်ငံကဖလာတော့ဟလာဟိုနိုင်ငံကသူတို့ကျင်းတဲ့30ကိုတိုက်ခိုက်တယ်ဆိုတာရည်ရွယ်ကြီးပါချုပ်တင်လဲပြည့်တယ်ဆိုသူထောက်ထားပင်ကပြရလို့ရတော့ထောက်ထားလည်းမရှိဘူးဟုတ်ကဲ့ကိုသူရခိုင်အောင်လည်းအေးရဲလုပ်နေတယ်အစ်ပါဆရမတော်ရခိုင်နဲ့ဟိုဘာသာလေးတိုက်ပြီးတယ်အခုဒါရခိုင်ဘာသာလေးတွေပြောဟိုရခိုင်ကအချိန်မိုးနေတယ်ဟုတ်ကဲ့ကိုနိုင်ငံတော်ကတကယ်တော့ဒီလိုမှရှိခဲ့တာတွေဟာဟိုတောင်းရတဲ့ဟိုဘယ်လိုပြောမလဲဆိုတော့နားလည်ပေးရတော့မယ်စစ်တပ်ကပြင်ရမလားအနေရီကပြင်ရမလားအရသာတွေကပြင်ရမလားကိုယ်ကနားလည်အောင်ဖြစ်ပါတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရီနဲ့ပေးဖို့ဆွေးနွေးထားတာတွေကိုလည်းဖော်ပြခြင်းပါတယ်တူကတော့ဒီဦးစိန်မောင်မှာမိထီလာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လှုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲရတ်ကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေ OIC အဖွဲ့ဝင်ကမ္ဘာကတရုတ်လလုပ်ပြီးတော့စွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်တယ်လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့စွပ်စွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတချို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုသဘောမတူကြပါဘူးအခုဂမ်ဘီယာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချုပ်ပေါက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားစွဲတယ် ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုက်အငင်းဆိုပယ်ချခဲ့တယ်လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူးစနစ်တကျအစီအစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမည်ပြောပါတယ်ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး OIC ကဆွဲတာဖြစ်လို့လက်ခံနိုင်စရာမရှိပါဘူးနောက်ပြီးမြန်မာနိုင်ငံအစိုးရဆိုပြီးတော့ဝလုံးနဲ့တင်ရိုက်တယ်လို့နာမည်အသက်ဆွဲချက်တင်တာကဥပဒေကြောင့်အရာလက်တွေ့ကျူးလွန်သူမဟုတ်တဲ့သူကိုစွပ်စွဲပြီးတော့ဆွဲချက်တင်တာမမှန်ဘူးလို့မြင်ပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့ဥပဒေအကြောင်းအရအင်ဂျီတိတ်ခါရှိရှိအမှန်ကိုအမှန်တိုင်းတင်ပြပြီးတော့ရင်ဆိုင်ခြေပဖြေရှင်းသွားမယ်ဆိုရင်တော့မြန်မာနိုင်ငံတိတ်ခါမကြဘူးဆွဲဆိုသူတို့ပဲတိတ်ခါကြမယ်ကိစ္စလို့မြင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်တော့ဒီအမှန်ကိုအမှန်တရားနဲ့ပဲပြန်တိုက်ဖို့ပြန်ပြီးရင်ဆိုင်ဖို့ဆိုတော့သူကအဓိကထောက်ပြခြင်းတယ်လို့နားလဲပါတယ်နောက်စာစာကတော့ကျွန်တော်တို့ Facebook ကနေပို့ထားတာပါပရီးလေးမြင့်လွင်ဆိုပြီးသူကရေးထားပါတယ်သူကတော့ဒီအစိုးရအကောင့်ဆိုသူတို့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအတွက်နောက်ဆုံးခွင့်ကောင်းတစ်ခု Ranger ရေးကိစ္စမှာနိုင်ငံတကာကလက်ခံထားတဲ့ Ranger ရဲ့တောင်းဆိုချက်တွေကိုဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအနေနဲ့လုတ်ပေးနိုင်တဲ့လောက်ကိုအတိအမှတ်ပြုဆောင်ရွက်ပေးလိုက်မယ်ဆိုရင်ကျွန်တော် site အတွက် Netherlands နိုင်ငံတဟိတ်မျိုးကိုသွားစရာမလိုတော့ပဲ2020မှာNobel ဆုအတွက်နော်ဝေးနိုင်ငံအော်စလိုမြို့ကိုသွားနိုင်တဲ့အကြောင်းသုံးသပ်မိပါတယ်တဲ့သို့တော့ဒီလိုဖြစ်ဖို့အတွက်ရရတင်းနေအဖွဲ့အစည်းကြီးတစ်ခုကိုခွာကျော်လုပ်ရရရလိမ့်မယ်လို့သုံးသပ်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်နောက်စာတချို့ကိုလည်းမှတ်ခွန်ညွှန်ဖော်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့တယောက်ကစလိုင်းချိုမနာထံမှာစစ်တပ်ကိုလိုသလိုအသုံးချနေတဲ့စစ်အာဏာရှင်တွေနဲ့လူမျိုးကြီးဝါဒီတွေဟာတိုင်းရင်းသားချင်းချင်းဖြစ်တဲ့ကချင်ကရကရင်ချင်းစတဲ့တိုင်းရင်းသားတွေကိုတောင်လူခွေချိုးဖောက်ဖိနှိပ်တပ်ဖြတ်နေတာတိုင်းရင်းသားမဟုတ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တယ်ဆိုတာမြေကြီးလက်ခံမလွဲပါဘူးကျင်းသေးပေါ့သူတို့လောက်ကြမှာပါမကျွလွန်ပါဘူးလို့သူတို့ဘလို့ပဲညှင်းဆန်နေပါစေယုံစရာမရှိပါဘူး ကျူးလွန်သူတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကို ICC မှာအမြန်ဆုံးတရားစွဲပြီးမသေးမချင်းလက်ကွင်းကျိုးစွတ်ကျိုးပေးတင်ပါတယ်တဲ့တခါနောက်တယောက်ကတော့နန်းလောက်ခေါမှာဖင်ပိတ်ညင်းနေရုံကလွဲလို့ဘာများတက်နိုင်မှာလဲအစိုးရကတော့ကိုယ်လယ်ဘင်းကိုကြိုးခွင်းစွန့်မိတယ်လို့ဖြစ်နေပြီးတနွေငင်းဒဇင်ပါအောင်လှုပ်တယ်လို့ဖြစ်နေပြီးအစိုးရဖွဲ့နိုင်တဲ့အဆင့်ရှိတဲ့တိုင်းရင်းသားပါတီတွေကိုမဲပေးဖို့အချိန်တန်ပြီလို့ရေးပါတယ်နောက်တယောက်ကမော်ဦးပါရှင်မြမပြည်တွင်ရေးအားပြောင်ပြောင်တင်းတင်းဝင်ရောက်ဆွတ်ဖက်မှုလုံးဝကန့်ကွက်ပါတယ်တဲ့အောင်ကျော်မင်းဟန်တာတွေကတော့စိတ်ပြက်စရာတွေပါနိုင်ငံတကာမှာဂုံမတက်ဖဲအဆက်ရစရာဖြစ်နေပြီလို့ရေးပါတယ်ဒီဇင်ဘာထွန်းကတော့မြန်မြန်အေးအေးယူပေးကြပါလက်ရှိမှာလည်းရခိုင်လူမျိုးတွေစစ်တပ်နဲ့အစိုးရရဲ့နှိပ်စက်တပ်ဖြတ်မှုတွေခံနေရပါတယ်လို့ရေးထားပါတယ်တခါ ICJ တရားစွဲတာတစ်မျိုးလုံးတိတ်ခါကြပါတယ်အစကတည်းက UN ကိုပူးပေါင်းတင်လျက်ဘူးခံခဲ့လို့ဖြစ်ရတာပါလို့ရေးတဲ့သူကတော့ဒေါက်တာတန်းတင့်မြင့်မှုဖြစ်ပါတယ်ရှင်
โอเคจิซูว่านอกสารสาว่าတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါမအေးတန်တာကြောင့်ဖတ်ပြပေးပါအောင်ခင်ဗ
ျကျွန်တော်နာမည်ကခင်မောင်လွင်ပါရခိုင်ပြည်နယ်ကပါဆိုရဲသောရရှင်ရဲ့အစာဖြစ်ပါတယ် ICC မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါတယ်ဘာဖြစ်လို့လဲဆိုတော့ ICC ကတမိုင်းမှာနှစ်နိုင်ငံနယ်နိမိတ်ပြဿနာလောက်ပဲဖြေရှင်းတာပါအခုဟာကျွန်တော် site ဆိုတော့ ICC မှာတမိုင်းဝင်တဲ့အမှုဖြစ်သွားပြီ။တစ်ချက်တည်းမှာ UN ကမြန်မာနိုင်ငံကို ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်။ဒါကလည်းတမိုင်းဝင်ကင်တွယ်မှုဖြစ်နေပါတယ်။ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီသောရရှင်ကရေးပါတယ်။တဖက်က EU အထူးကုန်သွယ်ခွင့်ကွန်းနုံခွင့်ရုပ်သိမ်းဖို့လှုပ်တော့မယ်တခြားတစ်ဖက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေကြမ်းကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတူပြုပေးလိုက်မယ်အမေရိကန်လက်တော်ကလည်း Burma Act ဥပဒေကြမ်းကိုအတူပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလားဒါမှမဟုတ်ရင်ညှင်းဆက်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှအချုပ်ချာအာဏာကိုထိပါမှာလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်။ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်။နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်။နိုင်ငံပုံရိပ်ကိုမြင့်တင်မှုနိလန်တစ်ခုပဲရှိတယ်။အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားရုံမှာလို့ခင်မောင်တွင်ဆိုတဲ့ရခိုင်ပြည်နယ်ကသောရရှင်ရေးထားပါတယ်ရှင်
။ Okay ဒါတော့သောရရှင်နေရဲ့ပေးစာတွေပါ။ဆိုတော့ကျွန်တော်တို့ဒီအစီအစဉ်လည်းမချခင်ဆုံးသက်တော့မှာဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့တော့နောက်ဆုံးသုံးသက်ချက်ကိုကြားချင်ပါတယ်ဒါတော့တခြားမဟုတ်ပါဘူးအခုကနိုင်ငံတကာမှာဥပဒေရေးအရကျွန်တော်တို့အကြတဲ့တွေကြုံလာရတယ်နောက်ဆုံးကသောတာရှင်တွေအေဆွေးနွေးတဲ့သူတွေအထက်မှာလည်းပါပါတယ်ပြည်ရင်းပြည်ပအစဒီပြည်ရင်းထဲမှာစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပြောနေဆွေးနွေးတဲ့ကိစ္စတွေကိုတန်တရားအမြင်တွေလည်းထင်ထင်ရှားရှားတွေ့နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလက်ရှိကြုံနေရတဲ့ဒီနိုင်ငံတကာမှာဥပဒေရေးအကြတဲ့တွေကိုကြော်လာဖို့ဆိုရင်အကောင်းဆုံးဖြေရှင်းနိုင်မဲ့နည်းလမ်းဘာများဖြစ်နိုင်မလဲဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ကအကောင်းဆုံးဒီလမ်းကတော့ကျွန်တော်တို့ကုလသမဂ္ဂကပူးပေါင်းဆောင်ရွက်ဖို့ပါပဲ။ကိုတိုင်းပြည်ရဲ့ဂုဏ်သိက္ခာအတွက်ပူးပေါင်းဆောင်ရွက်ပါဥရေရတဲ့ဒီစီးပွားရေးမှာပပန်းရေးပပန်းဘူးမှန်ရင်မှန်တယ်ပေါ့ကွာ။ဒီလိုရှားပွေးစမ်းတဲ့အရေးကြီးတဲ့ပြုပူးပြုတဲ့ဘူးလို့ဒီစီးပွားရေးနဲ့သာသမီပြဿနာရှင်းရှင်းလေးပါအားလုံးပြုလို့ရပ
ါဟုတ်ကဲ့ဆိုတော့ဦးမင်းလွင်ရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ဟိုနိုင်ငံတကာဥပဒေရေးအကြက်တဲကိုကြော်လွန်နိုင်မယ့်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့ဘာများရှိမလဲခင်ဗျ။
လက်ရှိကြော်လွန်နိုင်မယ့်နည်းလမ်းကတော့ရာပြည်အားတွေပေါင်းစုံပေးနေတဲ့အခါမှာဒီနိုင်ငံတကာကတောင်းဆိုတဲ့ကိစ္စဒီမှာလိုက်လျောနိုင်တဲ့ကိစ္စဒီလိုက်လျောပေးနိုင်ဖို့ပေါ့နော်။ဒါလည်းကျွန်တော်တို့နည်းနည်းတော့ထူးခြားနေကြနော်။ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ကအာဆီယံခေါင်းဆောင်အမိနဲ့တွေ့ဆုံတဲ့အစည်းအဝေးမှာပြောသွားတယ်ကုလသမဂ္ဂမှာဝင်ငွေတွေနေသွားပြီးထောက်ပံ့ငွေတွေမရှိတော့ဘူးအဲဒါကြောင့်ထောက်ပံ့နိုင်မှုအခက်အခဲတွေကြုံလာတယ်ကဘာကြီးမှာလည်းပုံနှွေးလာတယ်ဂျာဒူးဒူးထိခိုက်မှုတွေများလာတယ်တော့နောက်ပြီးတော့တခါသဘောကဘီယံနေတွေများလာတယ်အဲ့ဒီအတွက်ရမုံငွေတွေမရှိတော့တဲ့အတွက်ဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်ဒီမှာဂရီပေးထားရင်လည်းဂရီပေးထားတဲ့အတိုင်းပိုက်ဆံတွေထည့်ဖို့ပေါ့ဗျာပြောကြတယ်အဲ့တော့တစ်ချက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလည်းမူရစီဝါပြဿနာဒူကုံကူမှုပြဿနာတော့နောက်ပြီးတော့တခါနေစားပြတ်ကျော်ပြီးတော့သူတို့နိုင်ငံအတွင်းမှာပဲအင်းဆိုင်ရာဥပဒေတွေကို ဒီငါဒီတွေကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တော့တဲ့အခြေအနေဖြစ်တယ်။အဲတော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားတဲ့ကန့်တတ်ချက်တွေရှိတယ်။အားလုံးကိုသဘောမတူနိုင်ဘူး။အဲ့ဒါတွေကိုအမြန်ဆုံးညှိနှိုင်းပြီးတော့နိုင်ငံညှိနှိုင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြင်းပြင်းထန်ထန်ပဲပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်မြင်ထားပါတယ်။
ဟုတ်ကဲ့ဒီတမဲတစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင်သာမှုတို့တာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုတော့အမြင်တွေကြတော့ဘယ်လိုဖြစ်ရှင်းလို့ရမလဲ
အဲဒါကလည်းဆိုအပ်ပြောသူလူမျိုးပေါ့ဗျာနော်ဟိုဒီမြန်မာအစိုးရဘက်ကအားနည်းလဲပါအားနည်းနေလဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကအားနည်းလဲပါအားနည်းနေလဲဒါတွေကိုနိုင်ငံဖြည့်ရှင်းလင်းလင်းဆွေးနွေးပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ရင်ရပါတယ်ဗျာ
အခုက
ြဟောမြန်မာအစိုးရပြောတာတမျိုးအော်ဘင်္ဂလားဒေ့ရှ်အစိုးရပြောတာတမျိုးဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူ9သိန်းကိုဆက်လက်လည်းမကျွေးနိုင်တော့ဘူး။ကုညီငွေမရရင်သူနေနဲ့လက်ရှိသူ့နိုင်ငံသားတွေတော့မှငတ်ပြနေရဖြစ်တဲ့အတွက်တော်တော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်။ဒါကြောင့်အ мян ခေါ်စီခြင်းလို့ယခုလိုမျိုးဇက်တိုက်ဖိအားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေဗျာ
။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမင်းလွင်ဦးတင်တန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေတော်တော်ရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။